အီဂျစ်နဲ့ရုရှားတို့ကြားစီးရဲပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြတော့မယ်လို့အာရဗ်သတင်းတွေမှာဖော်ပြပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံကြားမှာတစ်ဖက်နိုင်ငံရဲ့လေးထက်အခြေစိတ်စခန်းတွေနဲ့ဝေဟင်မှာပြန်တန်းခွင့်ကိုနောက်တနိုင်ငံက၅နှစ်တာအသုံးပြုခွင့်ရတော့မှာဖြစ်ပါတယ်။ရုရှားသတင်းတွေမှာတော့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ဖ်ကကာဝေးဝန်ကြီးဌာနကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုပေးလိုက်ပြီလို့ဖော်ပြပါတယ်။1982ခုနှစ်တုန်းကအီဂျစ်သမ္မတအန်ဝါဆာဒတ်ကဆိုဗီယက်စီးအကြံပေးတွေကိုနိုင်ငံကနေနှင်ထုတ်ခဲ့တဲ့နောက်ပိုင်းနှစ်ပေါင်း45နှစ်ကျော်စီးအဆက်တွေဖျက်တောက်ထားရကနေဗော်ဒူဘူးနေ့ကတော့ရုရှားကာကွယ်ဝင်ကြီးဆာဂျီဆိုဂျူအီဂျစ်နိုင်ငံကိုလာရောက်ခဲ့ပြီးအခုလိုစီးအဆက်တွေကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ဖ်ကကာကွယ်ဝင်ကြီးရေးဆွဲခဲ့တဲ့သဘောတူညီချက်မူကြမ်းကိုလက်မှတ်ရေးထိုးပေးခဲ့တာမို့အခုကစပြီးနောက်9နှစ်တွင်နိုင်ငံဝင်ပိုင်နဲ့တွေတုံးခွင့်ရကြတော့မှာဖြစ်ပါတယ်။ရုရှားစစ်တပ်တွေကမကြသေးခင်လှရဲ့အတွင်းမှာပဲလေပြင်းနိုင်ငံတွေစီးရင်လှူရှာမှုတွေမှာအီဂျစ်ပိုင်အဆောက်အဦတွေကိုတုံးတယ်လို့ရုရှားအာရဗ်ကသတင်းတွေမှာဖော်ပြပါတယ်။ကိုင်ရိုကိုရောက်နေတဲ့ရုရှားကာကွယ်ဝင်ကြီးရှိုးဒူကတော့အခုလိုနိုင်ငံခြားစီးရင်ဆက်ဆံမှုအဆင်ပြေလာတာကိုချီးကျူးခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆိုင်းနဲ့မြောက်ပိုင်းဗလီမာဝတ်ပြုစုတောင်းသူ300ကျော်တပ်ခံမှုအပါဝင်အီဂျစ်ကအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာခဲ့တဲ့နောက်ပိုင်းအခုလိုရုရှားနဲ့စီးရဲဆက်ဆံမှုကိုတိုးမြင့်လာတာဖြစ်ပါတယ်။ Islamic State တွေကအောက်တိုဘာလတုန်းကလည်းကာရိုမြို့ပင်မှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပါတယ်။